ရခိုင်ပြည်နယ်ဘူးသီးတောင်နယ်မောင်တော်မြို့နယ်တွေအတွင်းမှာညမထွက်အမိတ်ပုံမှန်144ထုတ်ပြန်ထားတာကိုနှစ်လထပ်မံတိုးမြှင့်လိုက်ပေမဲ့လုံခြုံရေးအခြေအနေကတော့သိသာသာသိုးသိုးဝါးဝါးဖြစ်လာတာမရှိဘူးလို့တမ်တော်ဘက်ကပြောလိုက်ပါတယ်။ဒါပြင်ပေါတော့ပြင်ဖုန်ကြီးကျောင်းမှာခိုလုံနေတဲ့ပုံနှကျွန်းမြို့နယ်ရွာကိုရွာကစစ်ပေးရှောင်ဒုက္ခသည်အတော်များများလဲနေရပြန်သွားခဲ့ပြီဖြစ်ပါတယ်။ရခိုင်လုံခြုံရေးအခြေအနေစုံစမ်းမေးမြန်းထားတဲ့ကိုနိုင်ကွင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်2019ခုနှစ်ဖေဖော်ဝါရီလအတွင်းမှာဘူတီတောင်နဲ့မောင်တော်မြို့နယ်မှာပုံမှန်144ညမထွက်ရမိတ်ထုတ်ပြန်ခဲ့ရတာပါအခုဇွန်လ9ရက်နေ့မှာတော့ညမထွက်ရအဲ့ဒီမိတ်ကိုနောက်တစ်လထပ်တိုးပြီးမောင်တော်မြို့မှာဆိုရင်ည9နာရီကနေမနက်9နာရီထိဘူတီတောင်မြို့နယ်မှာဆိုရင်ည10နာရီကနေနနက်4နာရီထိညမထွက်ဖို့ထုတ်ပြန်ပါတယ်မောင်တော်နဲ့ဘူတီတောင်မြို့နယ်မှာလုံခြုံရေးစိတ်မထားရသေးတဲ့အခြေအနေကြောင့်ညမထွက်ရမိတ်ကိုထပ်မံချခဲ့တာလို့မောင်တော်ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်စိတ်မချရလို့ထပ်ထုတ်တာစက်တန်းတိုးတာပေါ့တော့တစ်ခါတော့နှစ်လပြညမမှာအလုံးစုံရင်းနဲ့စိတ်မချရလို့ဆိုတဲ့အားနဲ့ကျွန်တော်ကထုတ်ပြန်ထားတယ်ပုံမှန်နေရာတွေတော့ဆက်စိတ်မချရတယ်
ဘူတီတောင်မောင်တော်ဘက်မှာလုံခြုံရေးဆိုးဝါးမှုမရှိပေမဲ့ခရုဆတ်နေရတုံးအခြေအနေမျိုးညမထွက်ရမိတ်ထုတ်ပြန်လာဖြစ်ကြောင်းတမတော်သတင်းမှထုတ်ပြန်ရေးတွင်မူဘုံမှုချုပ်စော်မင်းထွန်းကပြောပါတယ
်အဲဒါဆိုတပ်တန်းကုန်သွားပြန်ပြီးထုံးနေကြအဓိကတော့အဲ့ဒီဘက်မှာတော့လုံခြုံရေးအခြေအနေရတော့ပုံပေါ်ကြဆိုးရတာမရှိဘူး။ဒါပေမဲ့လူကြီးချင်းဝီဆိုင်ကြီးကတော့အခြေအနေပဲဖြစ်ပါလေ။ထောက်ပြန်တာတော့ကျွန်တော်တို့ခရိုင်ကနေသူ့ရဲ့လုံခြုံလုံကြီးကလည်းမျိုးမရနေခရိုင်ကိုတင်မဲ့ခရိုင်ကနေတော့ကျွန်တော်တို့တိုင်းဒေသတိုင်းဒေသမှာဆိုးရတယ်။ဆိုးရတာလည်းဖွင့်ပြလိုက်တယ်ဆိုရင်လည်းထောက်ပြန်တော့ပါလေ
။မောင်တော်မျိုးနယ်မှာ2012ခုနှစ်အတွင်းဒေသတွင်းရခိုင်လူမျိုးနဲ့ထန်နေမူဆလင်နယ်ဘွားတွေကြားလူမျိုးရေးပါရာရေးအတိတ်ကယုံဖြစ်ပွားတာကြောင့်ညမထွက်ရမိတ်ကိုအဲ့ဒီတုန်းကထောက်ပြန်ခဲ့ရတာပါ။2019ခုနှစ်ဩဂုတ်လ25ရက်နေ့အာဆာရိုဟင်ဂျာဖွဲ့တိုက်ခိုက်မှုတွေဖြစ်တဲ့နောက်မှာလဲမောင်တော်မြို့နယ်တွဲမှာညမထွက်ရမိတ်ထုတ်ပြန်ခဲ့ရပါတယ်။ဩဂုတ်လအထိနှစ်လနားထားတဲ့အခုညမထွက်ရမိတ်ကတော့လုံခြုံရေးမတည်ငြိမ်သေးတဲ့မြထပ်မံထားရှိရအောင်မယ်လို့လဲမောင်တော်မြို့နယ်အာဏာပိုင်တွေကပြောပါတယ်။တချိန်တည်းမှာပဲရခိုင်ပြည်နယ်ပုံနှုံချုံမြို့နယ်ပေါတော့ပြင်ဖုန်ကြီးကျောင်းစစ်ဘေးကျောင်းဒုက္ခသည်စခန်းမှာတင်းချောင်နေရတဲ့စစ်ချောင်အလုံးလီပါနေရရင်းကိုပြန်လွှားကြတယ်လို့စစ်ချောင်စခန်းဦးဆောင်စရာတော်တဘာဝနတိစရာတော်ကအခုလိုမိန့်ပါတယ်
အေးကျန်နေတော့မဟုတ်စစ်ချောင်းကသူတို့တွေမှာတက်သွင်းနေထိုင်တာကနေရုံသိမ်းသွားတယ်ဘာလို့စစ်ချောင်းဆက်သွားတဲ့ခါကျတော့သူတို့ကစစ်ချောင်းမရှိတော့ဘူးသူပြင်ကြီးတွေဆိုတော့ပြန်လာဖို့ဗျ2000ကျော်3000ဝန်းကျင်လောက်ပေါ့မရှိရင်ဆိုလုံးဝမကျန်တော့ဘူးခံချောင်းမကျန်တော့ဘူးအခုကျန်တာက230အဲနဲ့နှစ်ဦးပါအင်းအောင်သူက90နဲ့30ကျန်ပါလေဗ
ျစစ်ဆောင်ရွာသား2000ကျော်ပြန်လာကြပြီခနောင်းကြီးကန့်ကန်စီဒီပြင်းရဟတ်တောင်အစရှိတဲ့ရွာ9ရွာကစစ်ဆောင်ဥယျာဉ်200ကျော်ကျန်ရှိသေးတယ်လို့ဇယတော်ကမိန့်ပါတယ်ဒုက္ခတစ္ဆကန်းထဲမှာအေးရခိုင်လက်နက်ကိုင်ဖွဲ့တွေခူအောင်နေတယ်ဆိုတဲ့တန်တရားနဲ့ဇွန်လ10ရက်နေ့တုန်းကတော့ပေါတော့ပြင်းဘုံကြီးချောင်းစစ်ဘေးဒုက္ခတစ္ဆကန်းကိုတပ်မတော်ကနေဝိုင်းပတ်ရှာဖွေစစ်ဆေးဖို့ကြိုးစားခဲ့ရမှာစခန်းဥဆောင်ဇယတော်တွေကယူနီဖောင်းနဲ့ဝင်ခွင့်မပေးလို့တညလုံးဝန်းရံထားပြီးတင်းတင်းမာမာဖြစ်ခဲ့ပါသေးတယ်ဆွန်လ7ရက်နေ့မှာတော့တန်ဃာတော်တွေလှုပ်တော်ကိုယ်စလဲတွေဂျားဝင်ညှိနှိုင်းချက်ရတပ်မတော်ရာရှိတွေပါဝင်အာဏာပိုင်တွေကနေဝင်ရောက်စစ်ဆေးရမှာထူးခြားမှုမရှိလို့အချိန်နေအေးချမ်းစွာနဲ့ပဲပြီးဆုံးသွားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီနေ့မှာပဲလက်သေးထဲမှာရှိတဲ့ပေါတော့ပြင်းကြေးဝါသားတို့ကိုတပ်မတော်ကနေဖမ်းဆီးသွားခဲ့တယ်လို့သဘာဝနသီဆရာတော်ကအခုလိုဆက်မိတ်ပါတယ
်။လက်ထဲမှာတယောက်ဖမ်းခံထားရတယ်။သူကပြန်မလွတ်ပြီးဘူး3ရက်ရှိပြီဒီနေ့ဆိုရင်သူမိသားစုတွေကလည်းရန်ဆိုးရင်ပူပယ်ပြီးတော့ဦးစင်းတို့ကိုလာပြီးတော့ရှောက်ထားတာတွေရှိတယ်။သူ့ကိုဖမ်းချုပ်ထားတာကဒီပေါ်နာဆုံးမျိုးနေကလက်ပဆိုးဆိုတဲ့ကြီးရွာမှာတက်ဆွေးနေထိုင်တာခလာ36ကပါ
တမတော်သတင်းမှန်ထုတ်ပြန်ရေးတွင်မူဘုံမှုချုပ်စွန်မင်းထွန်းကတော့ရွာသားတွေကိုဖမ်းဆီးတာမရှိဘူးလို့ပြောပါတယ
်ရှိပါဘူးကျွန်တော်တို့အင်တာဝင်ရောက်ဖြစ်သေးတာရှိတယ်အမမေမှာတော့ဆရာတော်တွေဖွင့်ပြတဲ့အတွက်အောက်ပြေကြတာနောက်မိမှာဖွင့်ပြတဲ့အတွက်ဒီဝင်ရောက်ဖြစ်သေးတယ်ဖြစ်သေးပြီးတော့ရွာတဲ့ဆောင်မဆစ်ဆင်းမျိုးပဲလုပ်ခဲ့ပါတယ်ဒီလိုစီကခိုင်တိန်တာဖမ်းဆီးတာကျွန်တော်သိရတဲ့လောက်တော့မရှိပါဘူးဗျ
ရခိုင်ပြည်နယ်တွင်းလုံခြုံရေးချင်းတွေဟာအခုလတွင်တိတိတသာတိုးတက်လာတယ်လို့တပ်မတော်ဘက်ကပြောနေပေမဲ့လည်းဒေသခံတွေကတော့စိုးရိမ်မှုတွေရှိနေကြဆဲပါအေးအေးရခိုင်လက်နက်ကင်တွေကိုရခိုင်ပြည်နယ်တွင်းအခြေချခွင့်မပေးနိုင်ဘူးလို့မြန်မာစစ်တပ်ကအကြိမ်ကြိမ်ပြောနေတာကြောင့်လည်းဒေသတွင်းစစ်ရေးပဋိပက္ခဟာပြည်လည်မဲ့ပုံတော့မရှိသေးပါဘူးအေးအေးလက်နက်ကင်တွေဟာကြေးရွာတွေနဲ့အရသားတွေကိုအကာအကွယ်ယူပြီးသူတို့ကိုတိုက်ခိုက်တာတွေရှိနေတယ်လို့လည်းမြန်မာစစ်တပ်ဘက်ကပြောနေပါတယ်ခင်ဗျာ